အိန္ဒိယနိုင်ငံ New Delhi မှာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့နှစ်ရက်ကြာ G20 ထိပ်သီးအစည်းအဝေးကိုစက်တင်ဘာလ9ရက်နေ့မှာစတင်တင်မချိန်မှာပဲမြန်မာအရေးကို G20 ခေါင်းဆောင်တွေအလေးပေးဆွေးနွေးကြဖို့မြန်မာရေးဆောင်ရွက်နေတဲ့လူ့အခွင့်ရေးအဖွဲ့အစည်း44ဘွဲ့ကအိတ်ဖွင့်ပေးစာပေးရေးပြီးတောင်းဆိုလိုက်ပါတယ်ရက်ဆက်ကြမ်းကြုတ်မှုတွေတိုးလာနေတဲ့စစ်ကောင်စီကိုတညီတညွတ်ထဲပဲတားဆီးဖို့ဩဇာကြီးမာတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံခေါင်းဆောင်တွေမှာတာဝန်ရှိတယ်လို့ဖော်ပြထားပါတယ်ဒေတာရင်းလက်ဖက်ရည်နှစ်သက်တဲ့နိုင်ငံတွေကမြမမိတ်ဆွေအဖွဲ့14ဘွဲ့ပါဝင်တဲ့ MICT Alliance ASEAN Parliament အမတ်တွေပါဝင်တဲ့လူ့အခွင့်ရေးအဖွဲ့နဲ့မြမမိတ်ဆွေအိန္ဒိယအပါအဝင်အဖွဲ့ပေါင်း44ဘွဲ့ကပြည်ပတဲ့စာထဲမှာစစ်ကောင်စီလက်အောက်မြန်မာနိုင်ငံရဲ့ဆိုးရွားတဲ့အခြေအနေနဲ့အတူစစ်ကောင်စီရဲ့ဖမ်းဆီးတပ်ဖက်မှုတွေကိုလည်းဖော်ပြထားပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့လပေါင်း30အတွင်းလူ4000ကျော်တည်ဆုံးခဲ့ပြီး2400ကျော်မတရားဖမ်းဆီးခံခဲ့ရသူခံရသလိုနေအိမ်အလုံးပေါင်း 9,000 ကျွဲလောက်ကိုလည်းမီးရှို့ဖျက်ဆီးခံရတယ်လို့ကုလသမဂ္ဂကခံမှန်းထွက်ချက်ထားသူ 1.8 သန်းရှိတယ်လို့လည်းဖော်ပြထားပါတယ်စစ်ကောင်စီကလေကြောင်းတိုက်ခတ်မှုအချိန်ပေါင်း 1,400 ကျော်လုပ်ခဲ့ပြီးပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အကြောင်းတွေကိုလည်းဖော်ပြထားပါတယ်မြန်မာစစ်တပ်တပ်ဆိုးရှိစေမဲ့လက်နက်နည်းပညာလောင်းစားစီရောင်းချမှုကိုတားဆီးပေးဖို့တောင်းဆိုထားတဲ့အပြင်စစ်ကောင်စီနဲ့ဆက်သွယ်မှုဖြတ်တောက်ဖို့ကိုလည်း NUG မြို့သားညွန်ပေါင်းအစိုးရနဲ့ဆက်သွယ်ဆောင်ရွက်ဖို့အပအဝင်တိုက်တွန်းထားပါတယ်